မြန်မာနိုင်ငံအတွင်းကဆိုးဝါးလွန်းလာတဲ့လူခွေချိုးဖောက်မှုတွေကိုထိထိရောက်ရောက်ကာကွယ်စောင့်ရှောက်နိုင်မှုအားနည်းလွန်းနေတဲ့အတွက်မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်ရဲ့လုပ်ပိုင်ခွင့်အာဏာလွတ်လပ်မှုအပြည့်ရှိစေဖို့ဒီကော်မရှင်ရဲ့ဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့မြန်မာအရက်ဖတ်အဖွဲ့အစည်း20ကျော်ကပြည်ထောင်စုလွှတ်တော်ကိုဒီကနေ့တောင်းဆိုလိုက်ကြပါတယ်။လက်ရှိမြန်မာနိုင်ငံလူခွေကော်မရှင်ရဲ့တပ်တန်းဟာလည်းစက်တင်ဘာလအတွင်းမှာကုံဆုံးတော်မှာဖြစ်တဲ့အတွက်ကော်မရှင်အသစ်ဖွဲ့စည်းတယ်ဆိုရင်ပိုလွတ်လပ်ပြီးထိထိရောက်ရောက်ဆောင်ရွက်လုပ်ကိုင်နိုင်မှုဥပဒေကိုပြင်ဖို့အခုလိုအချိန်မီတိုက်တွန်းတောင်းဆိုတာဖြစ်တယ်လို့အရက်ဖတ်အဖွဲ့အစည်းတွေကပြောပါတယ်။အသေးစိတ်နားဆင်ပါရှင်။မြန်မာနိုင်ငံလူခွင့်ကော်မရှင်အနေနဲ့မြန်မာနိုင်ငံတွင်းမှာကြုံနေရတဲ့လူခွင့်ချိုးဖောက်မှုတွေအထူးသဖြင့်စစ်တပ်ပါဝင်လက်နက်ကင်တပ်တွေရဲ့ကျူးလွန်မှုတွေကိုထိထိရောက်ရောက်စုံစမ်းစစ်ဆေးဖော်ထုတ်တာမလုပ်နိုင်သေးတဲ့အတွက်မြန်မာနိုင်ငံကလူခွင့်အခြေအနေတွေပိုမိုကောင်းမွန်စွာကာကွယ်နိုင်ရေးကော်မရှင်ရဲ့ဥပဒေကိုပြင်ဆင်ပေးဖို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ပြုပြင်ပြောင်းလဲရေးဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အရက်ဖတ်အဖွဲ့အစည်း24ဘွဲ့ပူးပေါင်းပြီးတော့ဒီကနေ့ဩဂုတ်လ3ရက်နေ့မှာတောင်းဆိုလိုက်ကြပါတယ်။ဘာကြောင့်မို့လို့အခုလိုမျိုးမျိုးသားလူခွင့်ကော်မရှင်ရဲ့လှုပ်ထုံးလုံနည်းတွေကိုပြုပြင်ပြောင်းလဲဖို့အကြံပြုရပါတယ်ဆိုတာကိုလည်းဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအရက်ဖတ်အဖွဲ့အစည်းကိုယ်စားလှယ်တွေဘက်ကသတင်းမီဒီယာတွေနဲ့ပြည်သူတွေကိုအခုလိုရှင်းလင်းပြောပြခဲ့ကြပါတယ
်။ဆိုရရဲ့ထင်ကြုံမှုမှာရှိနေတယ်ဆိုလို့ရှိရင်ကော်မရှင်ရဲ့လုပ်ကိုင်မှုတွေကလွတ်လပ်မှုမှာအင်မီဒီယာကြိုးနေသွားမယ်လွတ်လပ်မှာမဟုတ်တော့ဘူး။အမိကိုမကင်းမဲနဲ့အမိကိုရှိနေတယ်ဆိုတဲ့ပုံစံမျိုးကိုထောက်ပြထားတာတွေ့ရတယ်။နောက်တစ်ခုကတော့ဒီကော်မရှင်ရဲ့ငွေကြေးသုံးစွဲမှုတွေကိုပဲဖြစ်ဖြစ်နောက်ကော်မရှင်ရဲ့အစီရင်ခံစာတွေကိုပဲဖြစ်ဖြစ်အများသိသူသိရှိနိုင်ဖို့အတွက်ထုတ်ပြန်အမြဲတမ်းထုတ်ပြန်မေးနိုင်ဖို့အတွက်လည်းအကြံပြုထားတာတွေ့ရတယ်။ဒါမှသာလည်းအများသိသူရဲ့ယုံကြည်ကိုးစားမှုကိုပို့ပြီးတော့ရလာမယ်။ပြည်သူရဲ့ယုံကြည်လေးစားမှုကိုပို့ရလာရင်ကော်မရှင်လုပ်အလုပ်တွေကပို့ပြီးတော့တိတိကျကျပို့ပြီးလုပ်နိုင်တာလိမ့်မယ်လို့ထောက်ပြထားတာလေး
မြန်မာနိုင်ငံရဲ့အမျိုးသားလူခွင့်ကော်မရှင်ဥပဒေကိုပြင်လိုက်နိုင်မယ်ဆိုလို့ရှိရင်တော့ဩဇာအာဏာလွှမ်းမိုးချုပ်ကိုင်နိုင်မှုတွေကနေပြီးတော့အမှန်တကယ်လူခွင့်ချိုးဖောက်မှုတွေကိုကင်တွယ်ဖြေရှင်းကျင်စိတ်ရှိတဲ့ကော်မရှင်အဖွဲ့ဝင်အသစ်တွေရရှိလာနိုင်မယ်လို့အရက်ဖတ်အဖွဲ့အစည်းတွေကယုံကြည်မျှော်လင့်ပါတယ်။လူခွင့်ကော်မရှင်ရဲ့ဥပဒေအားနည်းချက်တွေကိုပြောင်းလဲလိုက်တဲ့ဆိုရင်ဖြစ်လာနိုင်မယ့်အသာချက်တွေကိုလည်းဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စည်းရုံးလုံးစော်ရေးတာဝန်ခံမတ်တင်စာရှင်းလင်းရေးက VOA ကိုအခုလိုရှင်းပြပါတယ်။ဆိုတော
့ဒီလူခွင့်ကော်မရှင်ကကျွန်တော်တို့တက်ငါနှစ်ပြည့်တဲ့စက်တင်ဘာ24ရက်မှာတက်တန်းကုန်တော့မယ်ဆိုတဲ့ခါကျတော့ကော်မရှင်နာအဖွဲ့ဝင်အသစ်တီးပြန်ဒါရေးကောက်တော့မယ့်အခြေအနေကိုရောက်လာတော့မှာပေါ့နော်အဲ့လိုမျိုးအခြေအနေဖြစ်တဲ့အခါမှာအဲကျွန်တော်ကော်မရှင်နာအဖွဲ့ဝင်အသစ်တီးမှာဘယ်လိုလူတွေပါတဲ့လဲဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်ပြည့်ကကျွန်တော်တို့ရရှိခဲ့တဲ့သင်ငန်းစာတွေပေါ့လေဒါလူခွင့်ကော်မရှင်ရဲ့အာကျွန်တော်ပြည်သူယုံကြည်မှုပြပြစီရဲ့ပြုမှုတွေဒါတွေကိုကျွန်တော်တို့ဖတ်မှန်ပြီးမဖြစ်ပွားစေလိုဘူးအဲ့တော့အဲ့မှာဒီလိုမျိုးဖြစ်ရတဲ့ဖြစ်ပွားရတဲ့နောက်ကျောင်းကိုကောက်တဲ့အခါမှာအဓိကဥပဒေကိုသွားမြင်ရဥပဒေရဲ့အာဏာချက်တွေဥပဒေမှာပေးထားချက်တွေကမလုံလောက်နေတဲ့အကြောင်းအရာတွေနိုင်ငံတကာဒီစံနေစံနှုန်းတွေနဲ့မကိုက်ညီရတဲ့အကြောင်းမြင်ရတဲ့ခါကျတော့ဒီအခုကော်မရှင်အသစ်ဖွဲ့ရောက်မဲ့အချိန်မှာအချိန်တိုင်းအကောင်းဆုံးအချိန်ဖြစ်တယ်ဆိုတာမျိုးကိုမြင်နေဒီတွက်ကြောင့်မလို့ဒီဥပဒေတွေကလူလာလိုအပ်ချက်တွေပေါ်မှာပြင်ဆင်ဖို့အတွက်အဲကျွန်တော်တို့ဒါဇယားနဲ့ကိုတိချာပြင်ဆင်ပြီးတော့အရက်ဘက်ဖွဲ့စည်းပြီးအကြံပြုတိုက်တွန်းတာဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံတွင်လူခွေချိုးပေါက်ခံရမှုတိုက်တန်းချက်တွေစုံစမ်းဖော်ထုတ်အစီရင်ခံစာတင်ပြမှုတွေနဲ့ပတ်သက်ပြီးတော့အမျိုးသားလူခွေကော်မရှင်ရဲ့လှုပ်ဆောင်မှုတချို့နဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စရာတွေဖြစ်နေသလိုပြည်သူလူထုကြားမှာလည်းလူခွေကော်မရှင်ပေါ်မှာယုံကြည်မှုအပြည့်အဝမရှိသေးတာကြောင့်မို့လို့လူခွေကော်မရှင်ဘက်ကကော်မရှင်ရဲ့လုပ်ပိုင်ခွင့်အာဏာနဲ့အပြည့်အဝလောက်ကင်ဆောင်ရွက်ပေးနိုင်ရေးအရက်ဖတ်အဖွဲ့အစည်းတွေကမျှော်လင့်တောင်းဆိုတာဖြစ်ပါတယ်။အဲ
ကျွန်တော်နိုင်ငံရဲ့လူခွေကော်မရှင်ကဒါပထမဆုံးအချိန်မြန်မာနိုင်ငံမှာပေါ်ပေါက်လာခဲ့တဲ့ကော်မရှင်ငါးနှစ်တက်တန်းအတွင်းမှာသူတို့ကိုယ်တိုင်လည်းရင်းနှီးကြက်ထဲရနေတကယ့်ကိုအခက်အခဲအများကြီးနဲ့တောင်းစီစဉ်ခဲ့ရတယ်ဆိုတာအဲကျွန်တော်ဒါမြင်တာပါတယ်။ဒါဆိုတော့ကျွန်တော်တို့ကတယောက်ချင်းစီရဲ့စိတ်ပါဝင်စားမှုစွမ်းကျင်မှုဆိုတာကရွေးချယ်တဲ့ဒီပေါ်မှာဖြစ်လို့ရပေမဲ့ဒီဥပဒေရဲ့ပြည်ပင်စားဆီးမှုတွေဥပဒေရဲ့စံတက်ချက်တွေကြတော့ဥပဒေကိုပြင်မရတဲ့တကြောင်မလို့ဒီဥပဒေပြင်ဆင်ဖို့
ကုလသမဂ္ဂပါဝင်နိုင်ငံတကာကစိုးရိမ်မကင်းဖြစ်နေတဲ့မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ပြဿနာတွေမှာဆိုရင်တော့အထူးသဖြင့်မြန်မာစစ်တပ်ကကျူးလွန်တဲ့အမှုတွေကိုထိထိရောက်ရောက်စုံစမ်းစစ်ဆေးတာတင်ပြအစီရင်ခံစာတွေကိုမြန်မာနိုင်ငံလူခွင့်ကော်မရှင်အနေနဲ့မလုပ်နိုင်သေးတာကလည်းစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့မတ်တင်စာရွှေလဲကြီးကပြောပါတယ်။
အထူးသဖြင့်ဆိုရင်တော့ပရိပခဌာန်အာစစ်ပေးဒုက္ခဌာန်တက်ရောက်မှုရှိနေတဲ့နေရာတွေကဒီတိုင်းဒေသနယ်မြေတွေမှာဆိုရင်ဒီကာဝယ်ဆောက်ရှောက်မှုအလုံးလောက်မပေးနိုင်ရနေရတယ်။အာနောက်ခေတ်ဖြစ်ပေမှုအများဆုံးဖြစ်တဲ့တိုင်းရင်းသားအစုအဖွဲ့တွေအာဒီလူမဲစုအစုအဖွဲ့တို့ကာကွယ်ပေးဖို့ကအခြေခံဖြစ်ပါတယ်။ဆိုတော့အဲ့လိုမျိုးကာကွယ်မှုကအလုံးလောက်မပေးနိုင်ဘူး။ဒါကတော့ဥပမာတွေအများကြီးရှိပါတယ်။ကိုပါကြီးအမှုလုံးနောက် branch အမှုနောက်အနည်းဆုံးနောက်ဆုံးဆိုရင်တော့ကျွန်တော်ရခိုင်ပြည်နယ်တောက်တန်းကဒီဥပဒေမဲ့တပ်ဖြတ်မှုတွေပေါ့ဒီပေါ်ဒီမှာသူတို့ရဲ့ကင်တွင်မှုတွေကတကယ်ကိုအများထောက်ပြစရာဝေဖန်စရာတွေအများကြီးရှိခဲ့ရတယ်။ ိုတော့ဒီမြန်မာစစ်တပ်ကဖြည့်ရှင်းချက်အတိုင်းမရက်ဒီလေးနဲ့တကယ်ကိုလူခွင့်စံတင်စံတော့ဒီအမှုလေးပေါ်မှာအခြေခံတဲ့ကော်မရှင်နာတွေပေါ်ပေါက်လာဖို့တွေးတက်လောင်းဖို့အချိန်ရောက်ပြီပေါ့နော
်မြန်မာနိုင်ငံလူခွင့်ကော်မရှင်အဖွဲ့ရဲ့လက်ရှိတက်တက်ဟာလာမယ့်2019ခုနှစ်စက်တင်ဘာလမှာကုံဆုံးတော့မှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီကနေ့ရက်ဖက်အဖွဲ့စည်းတွေဘက်ကနေပြီးတော့တင်ပြလိုက်တဲ့အကြံပြုတိုက်တွန်းချက်တွေပါဝင်တဲ့လူခွင့်ကော်မရှင်ဥပဒေပြင်ဆင်ရေးစာတမ်းတူကိုတော့နေပြီးတော့ပြည်အောင်စုလွတ်တော်အပါဝင်လွှတ်တော်ကော်မတီအသီးသီးကိုအရက်ဘက်ကိုယ်စားလှယ်အဖွဲ့အစည်းတွေဘက်ကပေးပို့တင်ပြတောင်းဆိုသွားကြမှာလည်းဖြစ်ပါတယ်ရှင်။